ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုအစိုးရတာဝန်တွေလွှဲပြောင်းပေးနိုင်ဖို့သမရဦးသိန်းစင်အစိုးရကကြိုးပမ်းနေတယ်လို့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောပါရယ်လက်ရှိအစိုးရလက်ထက်မှာဆောင်ရွက်ခဲ့တဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းတွေကိုလည်းအစိုးရတဲ့အနေနဲ့ချေချောမွေ့မွေ့လက်လွဲတာဝန်ယူနိုင်ဖို့မျှော်လင့်ထားတဲ့အကြောင်းပြောဆိုခဲ့တာပါ။ပြည်ချရေးဝန်ကြီးလက်ဖြစ်သမရရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးရထွတ်ကို VOA ဝိုင်းတော်သားကိုသားညွန်ကနေပြည်တော်မှာတည်တံ့တွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ကြပါပြီရှင်
။ဒီကျွန်တော်မေးချင်တာကတော့ဒီအကူပြောင်းကိစ္စတွေပါပဲ။ဘာလို့ဆိုတော့ဒေါ်ဆန်းစုကြည်ကတလောကပဲဒီသမရပါဝင်နောက်ဒီတက်ချုပ်ကောသူတို့ပြဿနာတောင်းလာရှိပါလေအကြောင်းပြရက်မှာတော့ဒီကော်မရှင်လုပ်ငန်းဆင်းရဲပြီးမှာတော့ပြောပါရခင်ဗျာအဲ့တော့အချိန်ကာလအဖြစ်ဒေါ်ဆန်းစုကြည်နဲ့တမန်နဲ့ပြဿနာအချိန်ဒီပေါ့အချိန်ကာလဘယ်လောက်ရှိနိုင်မလဲခင်ဗျာ
ဒီဘွားဖြစ်တော့ကော်မရှင်က45ရက်အချိန်ပေးထားတာပေါ့နော်သူတို့ကော်မရှင်လုပ်ငန်းတွေကကိုကျွန်တော်45ရက်အတွက်မဆိုတော့အဲ့45ရက်ပြီးမှာပဲဖြစ်မှာလို့ပြောလို့ရတော့
ပြောမယ်ဆိုရင်တော့ဒီ December ခမှန်းကြည့်တော့ဖြစ်
အဲ့တော့ကျွန်တော်ရဲ့အကြောင်းပြန်ကြေးရအတွက်မဆိုတော့အဲ့ပတ်ဝန်းကျင်တော့ဖြစ်မှာပေါ့
ဟုတ်ကဲ့နောက်တစ်ခုကအကူပြောင်းကိစ္စပါအခုမြို့သားတခုစီဖွဲ့ချုပ်ကအများစုအနိုင်ရထားတယ်အခုနေထားရဆိုတော့သူကအစ်စ်ဖွဲ့နိုင်မယ့်နေထားရှိတယ်အဲ့တော့ဒီအကူပြောင်းနဲ့ပတ်သက်လို့တလောကတော့ကျွန်တော်တို့ဒီသမရဦးသိန်းစင်ကရန်ကုန်တိုင်းလှုပ်တော်မှာပြောသွားတွေ့ပါတယ်ဒီချေချုံမွေးဖြစ်အောင်လို့သူညီဆောင်ရတော့ပါမယ်လို့ပြောပါတယ်ခင်ဗျာဘလောက်ထိဝန်ကြီးဌာနတွေအနေနဲ့အစိုးရဖွဲ့နေတဲ့ business ဆောင်မှုတွေလုပ်နေပါပြီလေ
ဝန်ကြီးဌာနတွေကတော့ကျွန်တော်တို့အပိုင်းခွဲပြောအောင်ပထမပိုင်းကတော့လာမယ့်ကျွန်တော်တို့2016ကစမယ့်9နှစ်စီမံကိန်းပေါ့အဲ9နှစ်စီမံကိန်းတော့ကတော့ကျွန်တော်တို့ရေးဆွဲထားပြီးပြီအလွတ်တော်တင်ဖို့လုပ်တာပေါ့အဲ့တော့ကျွန်တော်ကအနာဂတ်လုပ်ငန်းစဉ်နဲ့ပတ်သက်လို့လွှဲမယ်ဆိုတော့အဲ9နှစ်စီမံကိန်းကိုကျွန်တော်လွှဲခဲ့မှာပေါ့အဲ့တော့အဲ9နှစ်စီမံကိန်းကဘယ်ဟာတွေသူတို့ဆက်လုပ်မယ်မလုပ်ဘူးဆိုတော့နောင်တက်လာမယ်ဆိုရရဲ့အဆုံးဖြတ်တယ်နောက်လက်ရှိတောင်ဝယ်ဆက်လုပ်ငန်းတွေနဲ့ကျွန်တော်တို့ဝန်ကြီးဌာနလိုက်ပိုင်ဆိုင်မှုတွေဝေလက်ရှိဒီ budget ကြီးအသုံးထားတဲ့ငွေတွေဒါတွေအားလုံးကတော့ကျွန်တော်တို့ခုတက်ဆိုင်ရာဝန်ကြီးဌာနလိုက်ဌာနရင်းစင်းစစ်တွေနဲ့ကျွန်တော်ပြန်စစ်နေတာရှိတယ်။ဒီအဲ့ဒီအတိုင်းကျွန်တော်လွှဲပေးခဲ့မှာပေါ့
။ဒီအလွှဲပြောင်းကချက်ချင်းဝင်ဖြစ်မယ်လို့မျှော်လင့်ရလား
။ကျွန်တော်တို့ကဒါဘာမှမခက်ပါဘူးလေ။ဒီလွှဲပြောင်းဆိုတာတော့ဝန်ကြီးဌာနတစ်ခုချင်းနဲ့လွှဲပြောင်းဆိုတာတော့ဘာမှအခက်အခဲဖြစ်စရာမရှိပါဘူး
။ဟုတ်ကဲ့။တခုကတော့ဒီမြန်မာနိုင်ငံမှာဒီအရင်စစ်ဆေးလက်ထက်ကာလတွေကပေါ့နော်။ဒီအုပ်ချုပ်ရေးအစဉ်အဆက်မှာပုံပြီးအသားကျနေတာလက်ရှိအစိုးရနဲ့ပါ။အဲ့တော့နောက်ထပ်အစိုးရတစ်တည်းကပြောမစုံဒီအတိုက်ခံပါတီကဆိုတော့အစိုးရတစ်ဖွဲ့လာမယ့်အနေအထားမျိုးမှာတခြားအုပ်ချုပ်ရေးပိုင်းအစဉ်အဆက်နဲ့ကိုပေါင်းဆောင်ရဖို့အနေထားရောအခက်အခဲတွေရှိနေလား
အဲ့ဒါတော့ဗျာဥမာဝင်နောက်တာဝန်ယူမဲ့သူစဉ်ဝင်ကြီးဒုတိယဝင်ကြီးတွေပေါ့ပုံမှန်မူတည်တာပေါ့အဲ့တော့သူတို့ကလက်ရှိဌာနတွေမှာလုတ်ကိုက်နေတဲ့ဝန်ထမ်းတွေကိုသူတို့ဘယ်လိုမြင်တယ်လဲဆိုတော့ရှုမြင်သုံးသပ်ချက်ကအရေးပါမှာပေါ့တကယ်ကြတော့ဒီမိုကရေစီစနစ်မှာဝန်ထမ်းဆိုတာကနိုင်ငံဝန်ထမ်းပေါ့နော်ဘယ်ဆိုတော့ကြောင်ကြောင်ဝန်ထမ်းဖွဲ့စည်းဆိုတာအများကြီးရှိနေမယ်အဲ့တော့ဝန်ထမ်းဖွဲ့စည်းဆိုတာဘာလဲလို့အိပ်ပဲဖွင့်မှာဆိုတော့နိုင်ငံဝန်ထမ်းဆိုတာကတက်လာတဲ့အစိုးရဖွဲ့ရဲ့မူဝါဒတွေကိုဥပဒေနဲ့ညီပြည်သူတွေခံစားနိုင်အောင်လုပ်ပေးတဲ့လူတွေပဲ။အဲ့တော့ဒီလူတွေကိုနောက်တက်လာမဲ့ဝင်ကြီးတွေဒုတိယဝင်ကြီးတွေဘယ်လိုသဘောထားနဲ့ဆက်ဆံမယ်ဆိုတဲ့အချက်ကအဲ့ဒီအတွင်ကူပြောရင်းမှာပို့တော့အရေးပါမယ်ထင်တယ်။ဘာဖြစ်လို့ဆိုတော့ဝင်လာတဲ့လူတွေမှာကလက်ရှိရှိနေတဲ့ဌာနဆိုင်ရာဝင်တန်းတွေပုံမှာကြိုတင်ရှုမြင်သုံးသပ်ချက်တွေအများကြီးရှိနိုင်တယ်။ဒါကျွန်တော်တို့အကြံပြုချင်တာတော့ကျွန်တော်လက်ဒီဌာနတွေရောက်တဲ့အခါမှာဒီလိုပဲရှင်းတော့တစ်ကတော့မမိလှုပ်ချင်တဲ့ဟာတွေရှိနေမယ်။အဲ့ဒါကိုခဏမေ့ထားတော့မှတက်ဆိုင်ရာဝင်ကြီးဌာနရဲ့သဘောတဘာဝကိုသိအောင်လုပ်အောင်นี่ก็รอวนนั้นนี่กูเยใสขันธ์ตาจิตกูน้าเลี้ยงลงบ่พี่โดมากูลงขึ้นในมูวาระโออกองเดพอราก็ปูปิ๊ดညင်ตาช้อมมือมาดูจนถึงเนี่ยด่าก็เราเนี่ยอึดจุมมูดีก็ပြောเรา
โอเคครับนอกทุกข์ก็กูเปียงเฉินเนี่ยปัดตัดไปได้กูเปียงเฉินนี่ก็กูตําราอุทิศก็เลยอานากูช้อมมือเปียงลงมาပြောว่าได้หลุดต่อไปมาเลยตัวเราชิมันก็กูตลอดก็อภิเผ่มีกงมาเลยပြောต่อไปครับแล้วกูเปียงเฉินนี่ได้ปัดตัดพี่တော့กูตะชาซุ้งเสียแก้ซ้ําเสียสินขอเจ็ดดีตะชาบาเมียမြင်ရမြင်ရပါလေ
ကျွန်တော်တို့လက်ရှိအခြေအနေကတော့ကျွန်တော်တို့ဘာမှမမြင်ရဘူးပေါ့နော်ကျွန်တော်တို့စိုးရိမ်စရာတော့မတွေ့ပါဘူးနောက်တစ်ခုကသမရာကြီးကလည်းအများကြီးပြောတယ်ဒီဂျာကာလဒီနိုင်ငံတည်ငြိမ်မှုအခြေအနေကိုဝိုင်းဝန်းထိန်းသိမ်းသွားမယ်လို့လည်းကျွန်တော်ပြောထားရှိတယ်တစ်ဖက်ကလည်းဒေါ်ဆန်းစုကြည်တို့ကိုယ်တိုင်ကအသူ့ရဲ့ပါတီကိုထောက်ခံသူတွေကိုတည်ငြိမ်အေဂျင့်တွေရောက်ဖို့တိုက်တွန်းနေတယ်လည်းရှိတယ်နောက်ပြည်သူအများစုကလည်းဒီအချိန်မှာတိုင်းပြည်တည်ငြိမ်မှုဆိုတာအရေးအကြီးဆုံးလို့မြင်တဲ့အတွက်ကြောင့်မလို့ကျွန်တော်ထင်တယ်ကြီးမားတော့ဘာမှစိုးရိမ်စရာမရှိလို့မြင်ပါတယ်
နောက်ချက်ကတော့လက်ရှိအစိုးရလုပ်နေတဲ့ညီညာရေးလုပ်ငန်းစဉ်တွေကိစ္စပါဒီတနင်္ဂနွေတိုင်းကပြစ်ခတ်ရစေစာချုပ်ကိုလည်းဖွဲ့ရှစ်ဖွဲ့နဲ့လက်မှတ်ထိုးနိုင်ခဲ့ပါပြီတော့ဒီလုပ်ငန်းစဉ်ကိုရှေ့ဆက်သွားနိုင်ဖို့ဘာလို့ဆိုတော့နိုင်ငံရေးစနစ်ဘက်ကလည်းရက်ကူးစဲအတွင်းဆိုဇန်နဝါရီထဲမှာစမယ်လို့ကျွန်တော်သိရပါတယ်ခင်ဗျာအဲ့တော့ရှေ့ဆက်သွားနိုင်ဖို့နောက်ထပ်အစိုးရတရက်ကိုလွှဲနိုင်ဖို့အဲ့ဒီအနေအထားတွေကိုဘယ်လိုများပြင်ဆင်ဆောင်ရနေပါလဲ
ဒီမှာတော့ကျွန်တော်တို့ကတော့နိုင်ငံရေးစနစ်ဘက်တွေကိုတတ်မှတ်တဲ့အချိန်စရာတိုင်းအကောင့်တွေဖွင့်နိုင်အောင်ဆောင်ရွက်နေတာပေါ့ဆိုတော့နိုင်ငံရေးစနစ်ဘက်မှာကတက်ဆိုင်ရနိုင်ငံရေးပါတီတွေဘက်ကကိုယ်စားလှယ်16ရောက် ဖားမီလို့လို့စက်တက်မှတ်ထားတာ။နောက်ပါဝင်သစ်ပါဆုံးထက်16ယောက်။ကျွန်တော်ဒီဘက်က16ယောက်ဆိုအလုံး48ယောက်ဆိုတော့နိုင်ငံရေးပါတီဘက်က16ယောက်မှဘလို့ရွေးမလဲဆိုတော့နိုင်ငံရေးပါတီပြန်စဉ်းစားနေတာပေါ့။အဲ့တော့အဲ့ဒီနေရာမှာတော့နောင်ဆိုးရမှာကိုဦးဆောင်ဖွဲ့စည်းမဲ့ NLD ပါတီရဲ့သဘောထားအရေးကြီးမယ်လို့ကျွန်တော်ဘေးကနေတော့သုံးသပ်လို့ရတော့။ဘာလို့သူ့ရဲ့သဘောထားပါမှပဲဟိုဘက်က16ယောက်ယူတဲ့ခါမှာအဆင်ပြေမှာပေါ့။တကယ်လို့ NLD ရဲ့ဒီကိစ္စမှာသူမပါချင်ဘူးဆိုရင်အဲဒီဆူနီဘယ်လို့ရတာလဲနည်းနည်းပို့ပြီးတော့ခက်သွားမှထင်တယ်ဆိုတော့ကျွန်တော်ထင်တယ်ဒါတော့ညီလုပ်ငန်းကော်မတီကတော့ဒါကိုကင်ပြီးလို့ဖြည့်ရှင်းမလို့မြင်ပါတယ
်ညီကြီးလုပ်ငန်းစီနေပတ်သက်ပြီး NLD ကတော့သူလက်ရှိလုပ်နေတဲ့စုရလုပ်ငန်းတွေပေါ်မှာဆက်လုပ်သွားမယ်လို့တော့ပြောပါတယ်ဒါဆိုမဲ့တချို့နေရာတွေကသူပြင်သင့်တဲ့ခါတွေသူပြင်မယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ဒီညီကြီးလုပ်ငန်းစီနေမှာတစုံတရာနှောက်ရှက်အနှံ့အတားသဘောမျိုးဖြစ်သွားနိုင်ပါလား
ဟိုပြင်နေဆိုတဲ့နေရာမှာဘယ်လိုဟာမျိုးပြင်မယ်ဆိုတော့ရှိတယ်ပေါ့ဗျာဥမာ NCA စာသားဆိုရင်အားလုံးကလက်ခံထားပြီးသားလက်မှတ်မထိုးတဲ့လူရောလက်မှတ်ထိုးပြီးသားလူတွေရောအားလုံးကလက်ခံထားပြီးသားဆိုတော့ဒီလို NC စာသားမျိုးပြင်မယ်ဆိုရင်တော့အားလုံးတက်ကပြန်စာမယ်တဘောတော့ဖြစ်သွားမှာအဲ့တော့ရေဘူအားဖြင့်တော့ပြောနေမယ်ပြင်တဲ့နာပြင်မယ်မပြင်တဲ့နာမပြင်ဘူးဆိုတော့ရေဘူအားဖြင့်မှိုင်မယ်နောက်တက်တဲ့ဆိုအနေနဲ့တော့ဒီဖြစ်စဉ်တစ်ခုတော့တိကျပြန်လေ့လာပြမဘယ်ဟာကိုပြင်မလဲဘယ်ဟာဆက်သုံးမလဲဆိုတော့တိကျဆုံးဖြတ်ဖို့လိုတယ်လို့တော့ကျွန်တော်မြင်တယ်နောက်ရေဘူအားပဲပြောတာများလို့ရှိရင်တော့ပါဝင်ဆောင်ရွက်နေတဲ့လူတွေကိုယ်တိုင်ကဒုလောဒုလောဖြစ်သွားတဲ့အတွက်ကြောင့်မလို့ဆုတ်ထွေးနေတော့ထိုင်လို့ကျွန်တော်မြင်တယ်
။ဟုတ်ကဲ့အပြစ်ခတ်ရဲ့ဆိုင်နဲ့ပတ်ဆက်နေပြီးတော့ကျွန်တော်တခုမိကြပါလေ။အခုတလောအခုရပိုင်းအတွက်မှာပဲကချင်ပြည်နယ်ရှမ်းပြည်နယ်တိုက်ပွဲတွေပြန်ဖြစ်နေတဲ့အနေအထားရှိပါလေ။ဒီချင်းတွေနဲ့ပတ်သက်လို့ရောမြတ်တော်ဗျာများပြောလို့ပါလေ
။တကယ်လို့တိုက်ပွဲဖြစ်တာကိုပြောလို့ရှိရင်တိုက်ပွဲမဖြစ်တာကိုလည်းပြောရမှာဗျာ။ဥပမာဆိုတော့မွန်ပြည်နယ်မှာမွန်ပြည်သစ်ပါတီရဲ့ NCO လက်မှတ်မထိုးဘူး။ဒါပေမဲ့အဲ့ဒီမှာဘာမှတိုက်ပွဲမဖြစ်ဘူး။ကယားပြည်နယ်မှာ KMPP က NCO လက်မှတ်မထိုးဘူး။ဒါပေမဲ့အဲ့ဒီမှာတိုက်ပွဲမဖြစ်ဘူး။ဘာဖြစ်လို့မဖြစ်လဲဆိုတော့ငကိုပြည်တော်စုဆင့်နဖက်တူချင်းလက်မထိုးထားတဲ့ဟာကိုအတိအကျလိုက်နာကြအောင်မဖြစ်ဘူးပေါ့အဲ့တော့ဘာဖြစ်လို့ SSC မှာဖြစ်လဲဆိုရင် SSC မှာကျွန်တော်ပြည်တော်စုဆင့်လက်မထိုးတော့က1ဒီ1ဟိုင်းနဲ့ဤတဲ့ဖာခီလန်းစုံတို့ရှိတယ်ဒါတော့ကျွန်တော်တက်ဒီမြန်မာဖြတ်သန်းဖြတ်လာတဲ့ဖာခီလန်းစုံဆိုတဲ့နေရာကိုသူတို့ကဖယ်ပေးဖို့တောင်းဆိုတယ်တက်ကတော့ဒါတက်တက်လုံးသူတို့နေလာခဲ့တယ်သူတို့မဖယ်ပေးခြင်းဘူးအဲ့တော့တမန်တော်ကြီးကဂျားဝင်ကြည့်ပြီးတယ်ဟုတ်ပြီတက်ကဖယ်ပေးလိုက်ပါဒါပေမဲ့အဲ့နေရာကို SSC ကလည်းဝင်မယူနဲ့အဲ့တော့ဒါကိုကျွန်တော် nomen လဲနေနဲ့ထားပါလို့ပြောခဲ့တယ်။ဒါပေမဲ့ဒါကိုချိုးဖောက်ပြီးတော့မှဝင်ပြုံးမှဒီဘက်ပိုင်းပြုံးမှပေါ့နော်2015တွင်မှဝင်နေရပြီးတော့ကြမှာတိုက်ပွဲတွေဆက်ဖြစ်ရတယ်။အဲ့တော့မုံချင်းမှာဖြစ်တဲ့နေရာဆိုတော့စနားကြီးတွေမုံချင်းဆိုတော့လမ်းမယုံမှာရှိတဲ့မြို့ပဲ။အဲ့ညူနားမှာလာပြီးတော့မှဟာလာဂိုက်တစ်ထောင်တစ်ထောင်လုံးဝေးတဲ့နေရာမှာစခန်းလာတော့တော့ဆိုတော့ဘယ်တက်မလို့နေလဲဘယ်လိုမှလက်မခံနိုင်ဘူး။ပြီးတော့ KIA တက်မဟာရှစ်ဆိုတာကတသလုံးရှိခဲ့တာမဟုတ်ဘူး။ကျွန်တော်လည်းကချင်ပြည်မှာနေခဲ့တာ။အခုကြမှာဒီဟာတက်မဟာရှစ်ဆိုတော့အစ်စ်ဖွဲ့ပဲလာတယ်ဆိုတော့ဒါတွေကဘာလို့ပြနေလဲဆိုတော့NCA သဘောတူစာချုပ်ကိုဆက်ပြီးတော့အကောင့်တွေပေါ်တော့တဲ့ခါမှာခင်ဗျားတွေ့ပါလိမ့်မယ်။တက်နေရခြားထားခြင်းဆိုတဲ့အပိုင်းတစ်ပိုင်းပါတယ်။အဲ့တော့ဒီဖွဲ့တွေကတက်နေရခြားထားခြင်းဆိုတဲ့အပိုင်းကိုမရောက်ခင်မှာသူတို့ရဲ့နေပြည်တော်တက်နေပြည်တော်ရှေ့ကိုတိုးပြီးတော့မှယူခြင်းတဲ့ဟာမျိုးနဲ့လှုပ်ဆောင်လာတဲ့အတွက်ကြောင့်မလို့ဒီပြဿနာဖြစ်တယ်လို့မြင်တယ်။ဥပမာဆိုတော့မိုးချင်းရဲ့အရှိတ်ဘက်ထဲမှာကျွန်တော်တို့အရင်က KIA ရင်းကားအတွက်ပေးထားခဲ့တဲ့နေရာရှိတယ်။အဲ့ဒီနေရာမှာတွေကိုတက်ကသွားလည်းမသွားဘူးသူတို့ဒါတိုင်းပဲထားလာခဲ့တာ။ဒါပေမဲ့အခုအဲ့ဒီကနေရှေ့တိုးလာတော့ဖြစ်မှာပဲ။ဝဟိုင်းကနေ75မိုင်လောက်ထွက်လာပြီးတော့မှဟဲ့လားမိုင်းအောင်လို့တက်ပြိုးလာတယ်သားကြုံတိုက်တယ်ဆိုတော့တိုက်ပွဲဖြစ်မှာပဲ။ဒါမှမဟုတ်ဒီကိစ္စကတော့အဓိကတာဝန်ရှိတာကဟုတ်လား NCA လက်မှတ်လည်းမထိုးတဲ့အပြင်ကိုတက်နေရခြားထားမှုရှိကိုတိုးလာတဲ့ SSA နဲ့ KIA မှာပဲအဓိကတာဝန်ရှိလို့ကျွန်တော်မြင်တယ်
။အခုဒီဒေါ်ဆန်းစုကြည်ဦးဆောင်တဲ့မြို့သားတင်မှုစီဖွဲ့ချုပ်အနိုင်ရသွားတဲ့အချိန်ဒီပေါ်မှာလည်းအပြစ်ခတ်ရစေးရေးမြူထားတဲ့ UNFC လို့ဖွဲ့မျိုးကသူတို့ကြိုးစားဆိုပြီးစာရိုက်ပါထုတ်တာမျိုးရှိပါတယ်။အဲ့တော့အကယ်၍များမြို့သားတင်မှုစီဖွဲ့ချုပ်ကဆွေးရလုပ်မယ်ညီငယ်လုံငန်းစင်းနေလုံမယ်ဆိုရင်တိုင်းသားချင်းချင်းမှာပြည့်ရတဲ့အုပ်စုနဲ့ပြည့်မရတဲ့အုပ်စုဒီကြားထဲမှာသဘောကွဲလဲမှုတွေရှိလာနေမှာလား
ဒါကတော့ကျွန်တော်တို့ဒီအုပ်စုနှစ်စုကိုဘယ်လိုချင်းကပ်လဲဆိုတော့ NLD ပါတီရဲ့မူဝါဒပုံမှန်မူတည်မထင်တယ်တစ်ဖက်ကိုပြန်လာတာပြီးတော့တစ်ဖက်ကိုခွဲခြားဆက်ဆံမှာဆိုတော့ခုနခင်ဗျားပြောတဲ့စိုးရိမ်မှုတွေဖြစ်လာနေတာပေါ့လက်မထိုးပြီးတဲ့အဖွဲ့ရောလက်မမထိုးသေးတဲ့အဖွဲ့တွေအားလုံးကိုပဲ NCA မှာပါလောင်ဆက်ဆောင်မှာဆိုတော့ချင်းကပ်ပုံမျိုးနဲ့ချင်းကပ်မှာဆိုတော့ခင်ဗျားစိုးရိမ်တဲ့ကိစ္စမျိုးကြောင်လွတ်နိုင်မှာပေါ့
ဦးရထွတ်တို့ဒီအစိုးရတက်တန်းအတွင်းမှာရောကြံနေသေးတဲ့အပြစ်ခတ်မယူပဲကြံနေသေးတဲ့အဖွဲ့အစည်းတွေကိုထပ်ပြီးတော့ဖိတ်ခေါ်ဖို့အစီအစဉ်ဆွေးနွေးဖို့အစီအစဉ်ရှိပါလား
သမရာကြီးကတော့ပြောပြီးပြီလေဒီ NCA စာချုပ်ဆိုတာ open book ပဲဒီဟာကြီးကအများနဲ့ဖွင့်ထားကြိုက်တဲ့ချိန်လာပြီးတော့မှလက်မှတ်ထိုးလို့ရတယ်ဒါမှမဟုတ်နိုင်ငံရေးဆွေးနွေးပွဲတွေကိုလာပြီးတော့လေ့လာခြင်းနဲ့ဆိုလဲလေ့လာလို့ရတယ်လို့ကျွန်တော်ဖိတ်ခေါ်ပြီးသားပါကျွန်တော်တို့ရဲ့အန်ဒီမကြီးမန်ချက်ကတော့အားလုံးပါတယ် NCA တခုအများဆုံးပြီးမြောက်ဖို့ပဲ
ဟုတ်ကဲ့တမ်းလုံးနဲ့ဆက်ဆံရေးပိုင်းကြောင့်မေးချင်ပါတယ်အခုတမန်ဦးသိန်းစိန်လက်ထက်မှာပြောမယ်ဆိုရင်တမန်ဦးဆက်ဆံရေးကောင်းတယ်လို့ပြောအောင်ပါအဲ့တော့အကယ်၍နောက်လာတဲ့အစိုးရနဲ့အစိုးရတက်လာလို့ရှိရင်တမန်ဦးဆက်ဆံရေးဘယ်လိုများရှိလာနိုင်ပါလဲခင်ဗျာတမန်ဦးဆက်ဆံရေးကဘာလို့ဆိုတော့နောက်လာမယ့်အတိုက်ခံပါတီနဲ့တမန်ဦးဆက်ဆံရေးဆိုတာလည်းအရင်ကတော့လေးခက်ခွာရှိခဲ့တာကိုအနေထားဘယ်လိုရှိလာနိုင်ပါလဲ
အဲ့တော့ခင်ဗျာတက်မတော်ကိုအခုလုပ်နေတဲ့ကျွန်တော်တို့အသွင်ကူးပြောင်းရေးမှာလူဖို့ကင်ပဲအနေနဲ့မြင်သလားလူဖို့ကင်ပဲအနေနဲ့မမြင်နိုင်ပဲနဲ့အနောက်ချက်လို့မြင်ပြီးတော့ဒွန်းထုတ်ဖို့ကြိုးစားသလားဆိုတဲ့အချက်ပေါ်မှာမူတည်မယ်ဒါကလည်းတောင်ဒေါ်ဆန်းစုကြည်နဲ့ NLD ပါတီကဆုံးဖြတ်မယ်ချက်ပဲလူဖို့ကင်ပဲအနေနဲ့မြင်မယ်ဆိုတော့လက်တွဲပြီးတော့မှယုံကြည်မှုတည်ဆောက်မယ်ပြီးလို့ရှိရင်ပြုံပြောင်းလေးဆက်လုပ်တော့ရနိုင်မှာပေါ့အဲတယောက်နဲ့တယောက်အသားစီးလို့မြင်ပြီးတော့မှတွန်းဖဲ့ဖို့ကြိုးစားမယ်ဆိုတော့လက်တွဲလုပ်ဖို့ခက်မှာပေါ့
ဒီရထုတ်ကလည်းတက်မတော်ရာရှိဟောင်းတူပါအဲ့တော့အခုလွတ်တော်တိုင်းမှာဘယ်ဖြစ်ဖြစ်အစိုးရဖွဲ့ထဲမှာပဲဖြစ်ဖြစ်တက်မတော်ရာရှိနေတွဲလို့ออกมาပဲပို့ပြီးတော့နီးစက် NLD နဲ့ပို့ပြီးနီးစက်ဖြစ်လာမလားဒါမှမဟုတ်ရှင်သဘောကွက်လက်မှုတွေပို့ကြီးလာနိုင်တာဘယ်လိုများသုံးသပ်မိပါလဲ
ကျွန်တော်ထင်တယ်တက်မတော်ရာရှိဟောင်းတွေရောလက်ရှိတက်မတော်မှာတာဝန်ထမ်းဆောင်တဲ့လူတွေအားလုံးကတော့ဒီမြန်မာနိုင်ငံကိုဒီမိုကရေစီစနစ်ကိုညင်ညင်သာသာနဲ့ကြီးငြိမ်အေးချမ်းအသွင်ကူးပြောင်းတော့မြင်ချင်တဲ့လူတွေပဲဒါကြောင့်လေတက်မတော်ကပဲဒီအဲ့လမ်းပြမြေပုံ9ချက်နဲ့ခင်ဗျားတို့မြင်ခဲ့ရတဲ့ပြီးခဲ့တဲ့9နှစ်မှဖြစ်ခဲ့တဲ့အသွင်ကူးပြောင်းရေးတွေကိုလှုပ်ခဲ့ပြီးတာပဲဒါမှမဟုတ်တက်မတော်ဘက်ကတော့လက်တွဲလို့ဖို့အသိရှိတာပဲဒါပေမဲ့အဲ့ကားနဲ့လက်ကိုလက်တွဲမလားပုတ်ချမလားဆိုတော့အများစုနိုင်တဲ့ပါဠိနဲ့ပဲစိုက်မှထင်တယ
်ဟုတ်ကဲ့ကျွန်တော်ဆူရသစ်နဲ့ပတ်သက်လို့ဟိုခံမှန်းချက်ပြီးပေါ့ဆူရသစ်နဲ့ပတ်သက်လို့လာမယ့်ဆူရသစ်မှာဘာတွေစင်ခေါ်ချက်ရှိမယ်လို့ရထောက်ခံမှန်းပါလဲ
နှစ်ခုပေါ့ဗျာတစ်ခုကတော့ကျွန်တော်တို့ကဒီယူကဘွယ်မှာမြို့သားဒီမိုစီဖွဲ့ချုပ်အနိုင်ရရှိသွားတဲ့အတွက်ကျွန်တော်တို့ဒေါန်ဆန်းစုကြည်နဲ့မြို့သားဒီမိုစီဖွဲ့ချုပ်မှာထားတဲ့ပြည်သူတွေမျှော်လင့်ချက်ကအရင်မြင့်သွားပြီပေါ့နော်မြင့်သွားတဲ့အတွက်ကျွန်တော်တို့အဲ့ဒီမြင့်မားနေတဲ့မျှော်လင့်ချက်တွေကိုဖြည့်ဆည်းပေးနိုင်မှုဆိုတာကပထမစိန်ခေါ်ချက်ပေါ့ဒုတိယစိန်ခေါ်ချက်ကတော့ခုနကကျွန်တော်ပြောသလိုပဲကျွန်တော်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုအများအားအနောက်ဆက်ဖြစ်နေတဲ့ငြိမ်းချမ်းလုပ်ငန်းစဉ်ကိုစက်ပြီးတော့အကောင့်ထည့်ဖို့ဒီနှစ်ခုကတော့ကျွန်တော်တို့အကြီးအမားဆုံးစိန်ခေါ်မှုလို့မြင်တယ်တစ်ဖက်ကလည်းဟိုမဲဆန္ဒရှင်ပြည်သူတွေအနေနဲ့နားလည်ထားဖို့ကဘယ်အစိုးရမှသူဖွဲ့စည်းပြီးလို့ရှိရင်တင့်တင့်လျောက်ပတ်တဲ့အချိန်ကာလတစ်ခုတော့ပေးရမှာပဲလေဒီအချိန်ကာလတစ်ခုပေးမှာပဲသူရဲ့လုပ်ငန်းစဉ်တွေကိုအကောင့်ထည့်ဖို့ရမှာပေါ့အဲခုချက်ချင်းဖြစ်နောက်တစ်နေ့ချက်ချင်းအပြောင်းလဲဖြစ်မယ်လို့လို့လေပြည်သူဘက်ကလုံးလိုက်တဲ့အရင်မဆိုးလို့တာပေါ့ဒါတော့ကျွန်တော်ထင်တယ်ခင်ဗျားတို့မီဒီယာတွေရာရောနိုင်ငံရေးအကြက်ခက်လေးတာသူတွေရာရောဒီကိစ္စကိုတော့ပြည်သူတွေနားလည်အောင်ပြောပြဖို့လိုမယ်လို့ထင်တယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးမိတ်ခွန်းတစ်ခုမေးချင်ပါတယ်ဒါတော့ဥရထွေပါဇလုံးဒီပေါ့ပါဇလုံးကိစ္စပါဦးနောက်ဥရထွေကတချင်သူရအုပ်ချုပ်ရေးပိုင်းမှာဆင်းဆင်းတာဝန်ယူခဲ့တယ်တမတော်ရာရှိဟောင်းလည်းဖြစ်ခဲ့တယ်အခုဆိုရင်ပဲပြည်ညာရေးဝန်ကြီးလည်းဖြစ်ပါတယ်တမနာရေပြိုးစုခွင့်လည်းရှိပါတယ်အခုအနားယူရင်မလုပ်နဲ့နိုင်ငံရေးဆက်လုပ်ပါဦးမလား
လက်ရှိအခြေအနေကတော့ကျွန်တော်ကသမန်ပြည်သူဘောပဲကျွန်တော်ပြန်သွားမှာပေါ့ပြန်သွားပြီးရင်ကျွန်တော်တခုလုပ်ချင်တာကတော့ဒီလူမှုရေးလုပ်ငန်းတွေပေါ့နော်ပရိုက်တာလုပ်ငန်းတွေအထူးသဖြင့်တော့အာပြည်သူတွေရဲ့နိုင်ငံရေးအသိပညာပေးမှုအသိပညာအစနှောင်းကိုမြင်မားစေတဲ့အဖွဲ့အစည်းတွေရှိလို့ရှိရင်တော့တို့နဲ့ကျွန်တော်လက်တွဲလုပ်ဖို့စဉ်းစားထားတယ်ဒါကဟိုနိုင်ငံပါတီနိုင်ငံရေးအနေနဲ့မဟုတ်ပါဘူးနှစ်ကတော့ကျွန်တော်စာပို့ရေးပြမယ်လို့ထင်တယ
်အာနာနိုင်ငံရေးနဲ့ပတ်သက်လို့ရောလုပ်ဖို့စိတ်ဝင်စားပါလား
ကျွန်တော်အခုဖြတ်သန်းခဲ့တဲ့အတွေ့အကြုံတော့ကတော့ကျွန်တော်အာနာတက်တက်ပဲလုပ်တဲ့နိုင်ငံမျိုးကျွန်တော်မလုပ်ချင်တော့ဘူး
โอเค
public service တွေနဲ့တာဝန်ထမ်းဆောင်တဲ့ကိစ္စမျိုးဆိုလို့တော့ပါတီတစ်ခုအဖွဲ့အစည်းတစ်ခုအတွက်ကိုယ်တိုင်ဝင်မဲဆိုရမယ့်ဟာမျိုးတော့ကျွန်တော်ထင်တယ်လေကျွန်တော်လုပ်ဖို့တော့ခက်ခဲသွားပြီလို့ဟု
တ်ကဲ့ဦးရထွတ်အခုလိုဖြစ်ကြပြီးတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဟုတ်ကဲ့
ပြန်ကြရေးဝန်ကြီးဦးရထွတ်ကိုကိုသားညွန်ဦးကတွေ့ဆုံမြင်မြန်ထားတာပါရှင်